ိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်မှာရှိတဲ့မဲလာဦးဒုက္ခသည်စခန်းမှာတော့ကန့်သတ်ပိတ်ဆို့မှုတွေလုပ်ထားတဲ့တစ်ချိန်တည်းမှာပဲကိုဗစ် -19 ကပ်ရောဂါကူးစက်ခံရတဲ့ဒုက္ခသည်၅ဦးကိုပထမဆုံးအကြိမ်ဖြစ်စစ်ဆေးတွေ့ရှိပါတယ်။အနီးကမဲရမူးစခန်းမှာလည်း2ဦးတွေ့ရှိခဲ့တယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းမေယောင်ဆောင်ပြည်နယ်ကမေလာဦးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်ခံရသူ၅ဦးတွေ့ရှိခဲ့ကြောင်းစခန်းကော်မတီကဒီကနေ့ပဲအကြောင်းကြားခဲ့တယ်ဆိုပြီးပြည်ရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်တွေကပြောပါတယ်
။ဟုတ်ကဲ့အလုံးနာရောအဲဒီရှားပါလားအဲဒီပင်တော့ဦးရှားပါလား။ဟုတ်ကဲ့
ဟုတ်
ကဲ့ဒါကမဟုတ်တော့မရောက်သွားလာတာများလို့လုံးတာအမမောတွေကချိုးကစခန်းထဲမှာတော့အမီးနားထောက်ပိုင်းမှာသွားလာနေကြလာတယ်ဒါနဲ့ဒီလိုကူးစက်မှုရှိတယ်လို့ပြောတာ။သွားလာတာများလို့လုံးလာအမမောတွေကချိုးကခံစက်မှာတော့အမီးနားထောက်ပိုင်းမှာသွားလာနေကြလာတယ်။ဒါနဲ့ဒီလိုကူးစက်မှုရှိတယ်လို့ပြောတာ
။အခုကိုဗစ်ကူးစက်နေတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့တစ်ပတ်ကျော်ကစပြီးကိုပူချိန်နေတက်တာဖျားနာတာတွေရှိတဲ့အတွက်စခန်းတွင်းကဆေးကမ်းမှာလာပြကြပြီးကျန်းမာရေးဝန်ထမ်းတွေဆေးစစ်ပြီးမှဒီကနေ့မှပဲအပြေထွက်ခဲ့တယ်လို့လည်းမေလာဦးစခန်းကဒုက္ခသည်တူကတော့အခုလိုပြောပြပါဗျာ။အဲ
ကိုဗစ်ဖြစ်တဲ့ဆိုတာဒီမှာကျပြီးရတယ်ဒီနေ့မှာကျပြီး
ကိုဗစ်ကူးစက်မှုတွေမဖြစ်ဖို့ထိ ंछ ုပ်တဲ့အနေနဲ့ပြီးခဲ့တဲ့လကစပြီးမေလာဥစခန်းထဲမှာစာတင်ကြောင်းတွေလည်းပိတ်ထားသလိုဒီလဇန်းကနေဩဂုတ်လ18ရက်နေ့အထိကန့်သတ်ပိတ်ဆို့မှုတွေလည်းလုပ်ထားပါဗျ။လက်ရှိမှာတော့ကိုဗစ်ကူးစက်မှုတွေဖြစ်လာတဲ့အတွက်စခန်းဥက္ကဋ္ဌကဒုက္ခသည်တွေအိမ်ပြန်မထွက်ကြဖို့တရက်ကွက်နဲ့တရက်ကွက်တအိမ်နဲ့တအိမ်ကူးလူသွားလာတာတွေမပြုကြဖို့အပြင်ထွက်ရင်လည်းနှာခေါင်းစည်းမတ်စီတက်ကြဖို့အရေးမကြီးပဲအပြင်မထွက်ဖို့တွေကိုလည်းစပီကာတွေနဲ့လိုက်လံသတိပေးနှိုးဆော်နေပါတယ်။လက်ရှိမှာတော့ကိုဗစ်ကူးစက်သူလူနာတွေကိုထားဖို့အတွက်စခန်းထဲမှာပဲတည်တက်နေရစီစဉ်ထားပါတယ်။ကိုဗစ်ကူးစက်တဲ့သူတွေနဲ့ထိတွေ့ထားသူတွေကိုလည်းကိုဗစ်စစ်ဆေးမှုတွေထပ်လုပ်မယ်ဆိုပြီးစခန်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထွက်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကူမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခိုးလုံခွင့်ပေးထားတာဖြစ်ပါတယ်။ဒုက္ခသည်စခန်းကိုကုရှိပြီးလူပေါင်းသသိန်းနီးပါးခိုလုံနေထိုင်နေကြတာပါကိုဗစ်ပိုးစတင်ကူးစက်မှုဖြစ်တာကတော့အုံပြန်ဒုက္ခသည်စခန်းခံဟင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းနဲ့အခုမေလာဦးနဲ့မေရာမူစခန်းတွေမှာကူးစက်မှုတွေတွေ့ရှိခဲ့တာဖြစ်ပါရဲ့ရှင်